NLD ပါတီဥပဒေအကြံပေး၈နှစ်ဤဦးကိုနီကိုတနက်ပြည့်လောက်ကျန်တက်ဖြတ်ခဲ့တဲ့အမှုမှာတနက်သမားဦးကြည်လင်းဝန်ခံပြောဆိုခဲ့တယ်လို့သတင်းထွက်နေတဲ့ဦးမြင့်စွေဆိုသူနဲ့အခုနောက်ဆုံးအစိုးရလုံခြုံရေးကဖမ်းမိထားတဲ့ဦးအောင်ဝင်းစော်ဆိုသူဟာတယောက်တည်းဖြစ်တယ်လို့အစောပိုင်းမှာသတင်းတွေထွက်ပေါ်နေပေမဲ့တကယ်တမ်းမှာတီးကြစီဖြစ်တယ်လို့သမနာယုံကရောဒီအမှုကိုအာယုံဆိုင်လိုက်နေတဲ့ပြည်တွင်းသတင်းတော်တချို့ကပါပြောဆိုပါတယ်ဦးကိုနီအသက်ခံရမှုနဲ့ပတ်သက်လို့အစိုးရကအချိန်နဲ့တပြေးညီသတင်းမထုတ်ပြန်နိုင်ရတာဟာအမှုမှန်ဖော်ထုတ်နိုင်ရေးမကြံ့ကြာရအောင်ရည်ရွယ်ထားတာဖြစ်တယ်လို့သမနာယုံကပြောပါတယ်ဒီအကြောင်းအပြည့်စုံကိုပြောပြချင်ပါတယ်ရှင်းနေဦးကိုနီကိုတနက်နဲ့ပြစ်တက်ခဲ့တဲ့တရခန်ဦးကြည်လင်းရဲ့ကနဦးရဲစစ်ချက်တွေလူမှုမီဒီယာတွေပေါ်ပေါက်ကြားခဲ့ခြင်းတော့ကဖျားခိုးကိုင်းဦးမြင့်ဆွေဆိုသူကသူ့ကိုလုံးကြံခိုင်းခဲ့တာပါဆိုပြီးဦးကြည်လင်းကဝန်ခံပြောဆိုခဲ့တာပါဦးကြည်လင်းကိုပြီးခဲ့တဲ့တနင်္ဂနွေညနေကလေးစိတ်မာရင်ဖမ်းမိခဲ့ပြီးနောက်ထပ်ရက်ပိုင်းအကြာမှာဦးအောင်ဝင်းစော်ဆိုသူကိုဖအံဘက်မှာရဲလုံညုံကြီးတွေကထပ်မံဖမ်းဆီးခဲ့ကြောင်းတောက်ကြနေမှာမြန်မာသမ္မတရုံးကသတင်းထုတ်ပြန်ခဲ့ပါတယ်ဦးအောင်ဝင်းစော်ကိုဖမ်းမိချိန်မှာဦးအောင်ဝင်းစော်နဲ့ဦးမြင့်ဆွေဆိုသူတို့ဟာတူဦးတဲသာဖြစ်တယ်လို့သမရာယုံကရောသူတို့နှစ်ဦးနဲ့ဦးဘိုထောင်မှာဆုံမှုခဲ့သူအကျဉ်းသားဟောင်းဦးအောင်စိုးဆိုသူကပါအတီးပြုပြောခဲ့တာပါဒါပေမဲ့တကယ်တမ်းမှာဦးအောင်ဝင်းစုံနဲ့ဦးမြင့်ဆွေတို့ဟာတီးတန့်တူဦးစီသာဖြစ်တယ်လို့မြန်မာနောင်သတင်းဌာနအက်ဒီတာကိုဆွေဝင်းကအခုလိုရှင်းပြပါတယ
်ကျွန်တော်နံပါတ်1ပြောနေတာအောင်ဝင်းစုံကအောင်ဝင်းစုံပဲအောင်ဝင်းစုံကလုံးဝမြင့်ဆွေမဟုတ်ဘူးနော်ကျွန်တော်နံပါတ်1တော့ဘယ်လိုလိုက်လဲဆိုတော့အောင်ဝင်းစုံနေခဲ့တဲ့ဦးဘိုထောင်ကိုကျွန်တော်ကပြန်ပြီးစုံစမ်းတယ်သူဘာကလို့ခေါ်ရဲသူကစစ်တပ်ကနေပြီးတော့မှပြုတ်လာတယ်ဒီအောင်ဝင်းစော်မိဘရင်းနေထိုင်တဲ့ဘားလောင်းကိုတွားပြီးတော့အောင်ဝင်းစော်ရဲ့ငယ်တငယ်ချင်းတွေတွားတွေ့တယ်ပြီးတော့အောင်ဝင်းစော်ရဲ့ဦးလေးကရခိုင်အင်းစင်ထောင်ပိုင်ဟောင်းပေါ့နော်သူတို့တွေအလုံးနဲ့စကားပြောတော့အောင်ဝင်းစော်ကအောင်ဝင်းစော်ပဲအောင်ဝင်းစော်ကမြင့်ဆွေဆိုတာလည်းမရှိဘူးအောင်ဝင်းစော်ရဲ့မှတ်တမ်းကတပ်မတော်အရာရှိအဲ့အရာရှိဘဝနဲ့စီကံချက်တစ်ခုဖောက်ပြလို့ဆိုပြီးတော့ထောင်ကြတယ်နောက်တစ်ခါကျတော့သူထပ်ပြီးတော့မှဒီဖျက်ခိုးဂိုင်းနေနဲ့ပတ်သက်ပြီးတော့မှထောင်ကြပြီးတော့မှရင်းမြောက်လာတယ်။ဒါအောင်ဝင်းစော်နဲ့ပတ်သက်ပြီးတော့ခိုင်ခိုင်မာမာရှိတဲ့အချက်ပေါ့နော်။နောက်ပြီးတော့မြင်းဆွေကအောင်ဝင်းစော်မှုတ်ဘူးလားဆိုတော့ရဲမတန်းမှကြတော့မြင်းဆွေဆိုတာမန္တရီအခြေဆိုင်မန္တရီသားဒီရှင်းရှင်းလင်းလင်းပေါ်ပြထားတယ်ပေါ့နော်။မြင်းဆွေရဲ့မိဘတွေကဒီကျေးဇွန်းလုပ်ငန်းတွေပိုင်းလုကင်တဲ့မန္တရီပါဆိုတာကိုသိရတယ်။မြင်းဆွေကအဖေကအယတာနော်ကျေးဇူးလုပ်ငန်းလုပ်တယ်အောင်ဝင်းစော်ရဲ့အဖေကတက်မတော်အရာရှိအကြီးစားရန်ကုန်ဘားလမ်းမှာနေတယ်ဆိုတော့ဘာမှမဆိုင်တဲ့လူနှစ်ယောက်ဖြစ်နေကျွန်တော်တို့ကလीနော
်ဦးအောင်ဝင်းစော်နဲ့ဦးမြင့်ဆွေဆိုသူတို့ဟာတူဦးတဲလားလို့သမရာယုံကိုမေးမြန်းရမှာသမရာယုံပြောခွင့်ရဦးစော်ထေကအ
ောင်ဝင်းစော်ကညမကြည့်လိုက်ရမှာပူပေါင်းပါဝင်တဲ့လူအဖြစ်နဲ့ကျွန်တော်တို့ဖမ်းမိကြတာဖြစ်တယ်ကျွန်တော်တို့အဲ့ကြောင့်သတင်းတွေထုတ်ပြန်တဲ့အခါမှာရှားသမျှအကုန်လုံးကျွန်တော်တို့ထုတ်ပြန်လို့မရအောင်အဲ့ဒီတရားခံရဲ့စစ်ကြောတဲ့ဘလောက်တိုင်းနာရီမှန်လဲဆိုတော့ကျွန်တော်တို့ကပြန်ပြီးတော့ဆန်းစစ်လေ့လာတဲ့သဘောရှိပါတယ်အဲ့တော့ကျွန်တော်တို့ပြောနိုင်တာကတော့အောင်ဝင်းစော်ဒီပထမ Facebook ဒီမှာအထူးသဖြင့်ပေါ့နော်မြင့်စင်ဆိုတော့အောင်ဝင်းစော်ပဲဆိုတဲ့ခါကမြင့်ကွင်းမှာပြန့်နှံ့ပြီးတော့ပေါ်လာတာဖြစ်ပါတယ်သို့တော့ကျွန်တော်တို့ရဲတပ်ဖွဲ့ကဖော်ထုတ်ပြီးဖမ်းဆီးရမိလို့ဒီအောင်ဝင်းစော်ဒီအောင်ဝင်းစော်တော့ဖြစ်ပါတယ
်ရှင်းနေယူကိုနီအသက်ခံရတဲ့အမှုကိုပြည်သေးကြီးကကင်တွင်နေပြီးရန်ကုန်မှာစစ်ကြောရေးလုပ်နေတာပါဒီအမှုရဲ့နောက်ဆုံးအခြေအနေမေးမြန်းရမှာပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ရဲမှူးကြီးတင်ဝင်းကအခုလိုဖြေကြပါလေ
ကျွန်တော်မနေ့ကဟိုမှာတို့သတင်းထုတ်ပြန်လိုက်တဲ့အချိန်မှာခင်ဗျာကျွန်တော်အဲ့ရက်တူပြီးပါမသိပါဘူးအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တို့လည်းဘာမှကွန်ဖိုင်းလို့မရသေးပါဘူးဗျာတော့ရန်ကုန်မှာလည်းဖြစ်နေပါခင်ကျွန်တော်ဒီမှာလည်းဘာမှတော့မဖြစ်သေးပါဘူ
းသမနာယုံပြောခွင့်ရဦးစော်ထေကတော့အချိန်နဲ့တပြေးညီသတင်းမထုတ်ပြန်နိုင်ရတဲ့အကြောင်းကိုအခုလိုရှင်းပြပါတယ
်ဒါကအခုကျွန်တော်တို့ပြည်ထောင်စုမှာလည်းတင်းတင်းကြပ်ကြပ်တိုင်ဆိုနေတာရှိတယ်ပဏာမစကြောချက်တွေအခက်သွားတာရှိတယ်အဲ့မှာစပြီးတော့မိကြရတိုင်းသတင်းတွေပေါ့ထွက်သွားတဲ့အခါမှာကျွန်တော်တို့ဟိုဘက်မှာဆက်ဆက်တဲ့ဒေသတွေဖမ်းရတယ်မှာကကြဲရှိတယ်။အဲ့တော့လေဒီလေဝန်ကြီးဌာနအထူးအဖွဲ့တက်မှတ်ပြီးတော့ဟိုဖောင်းရနေတာဖြစ်ပါတယ်။အဲ့တော့ဟိုတော့ဟိုနိုင်ငံတကာထုံးနေပါလေတော့ရှိတော့ရှိမယ်။သို့တော့ကျွန်တော်တို့လက်ရှိဒီထဲမှာဒီလုံခြုံရေးရအထူးအရေးကြီးတဲ့အိစာကိုပိုင်းကနေတာဖြစ်တဲ့အတွက်နားလည်ပေးဖို့တော့ကျွန်တော်တို့ကတော့ပြောချင်ပါလား
။ဥက္ကဏီလွတ်ကြံခံရတဲ့အမှုနဲ့ပတ်သက်လို့ဆက်ဆက်တရားခံတွေကိုနောက်ထပ်ဖမ်းဆီးထားတဲ့သတင်းတွေထွက်နေပေမဲ့အစိုးရဘက်ကတော့အခုချိန်ထိအတီးပြုတ်ဖို့ညှင်းဆန်နေပါတယ်။ရှင်းနေယူဦးကိုနီဟာအင်ဒိုနီးရှားနိုင်ငံမှာ Senior Leadership Program လေ့လာရေးခီးစဉ်အပြီးဇန်နဝါရီလ29ရက်နေ့ကရန်ကုန်လေစိတ်အရောက်မှာတနက်ပြည့်လှုပ်ကြံခံရတာဖြစ်ပါတယ်ခင်ဗျာ။